ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ ဘာစိတ်ဓာတ်သာရဏစေတိတ်9ပါးသည်ဘာ၄လဲဆိုတာမနေ့ကတပါးစီအိပ်ပဲပြောပြီးဖြစ်ပါတယ်ဖတ်တာဝေဒနာတင်ညာစေတနာဧကဂရာဇီဝိတိန်တည်းမနတိကာရအဲ့ဒီစေတသိက်9ပါးတို့သည်စိတ်အားလုံးမှာတွင်တွင်အပြည့်အမြဲတမ်းရှင်နိုင်နေဆိုတဲ့ကြောင့်စိတ်အားလုံးသည်စိတ်အကြီး89စိတ်ကျ120တပါးသည်ဟုသောစိတ်အားလုံးနဲ့အမြဲရှင်တဲ့အတွေ့တပ္ပစိတ်တာတာဒရဏစိတ်သိခုနှစ်ပါးလို့ဆိုခြင်းဖြစ်ပါလေဒီထိရပြီနောက်တစ်ချက်အဲ့ဒီအောက်စုထဲမှာပါတော်လဲစိတ်အားလုံးနဲ့အမြဲမရှိဘူးစိတ်အားလုံးတွေကအကုသိုလ်စိတ်တွေမှာတော့၎င်းကုသိုလ်စိတ်တွေမှာတော့၎င်းသောပနာစိတ်တွေမှာတော့၎င်းအပြည့်မရှင်ပဲနဲ့အကုသိုလ်စိတ်12ပါးဆိုလည်းအပြည့်မရှင်ဘူးအချို့ပဲရှင်တယ်တခါအာယိစိတ်ဆိုလည်းအပြည့်မရှင်ဘူးအချို့ပဲရှင်မယ်တခါသောပနာစိတ်ဆိုလည်းအပြည့်မရှင်ဘူးအချို့ရှင်မယ်ဟိုတချို့ဒီတချို့အကုသိုလ်ရောကုသိုလ်ရောသောပနာရောအာသောပနာရောရောရောပြုံးပြုံးရှင်တဲ့အောက်စုကိုပကိန်းလို့သုံးပါတယ်ပကိန်းစေတသိက်ပေါင်း6ပါးရှိပါမယ်အဲ့ဒီ6ပါးသည်စိတ်89 120ပါးတဲ့ကအကုန်မရှင်မဲနဲ့ဟိုတချို့ဒီတချို့ရှင်တဲ့အတွက်ကြောင့်89 121ပေါင်းထဲမှာတော့ရှင်မဲအပြည့်မရှင်တဲ့အတွက်ဒါကိုပကိန်းလို့သုံးပါတယ်အဲ့ဒီမှာ89 121ထဲကဟလာအပြည့်မရှင်နိုင်တဲ့စေတသိက်တွေဒီဘယ်ရီလဲလို့ကြည့်လိုက်တော့ဇန်ရင်ငါခိုက်တဲ့ဝိတက်စေတသိက်ရှိတယ်ဝိစာကစေတသိက်ရှိတယ်ဇန်ရင်ငါမထိုက်တဲ့အဝံဇန်ရင်ငါထိုက်တဲ့ပီတိစေတသိက်ရှိတယ်ဟုတ်လားဇန်ရင်ငါထိုက်တဲ့စေတသိက်က၃ခုပါမယ်ဇန်ရင်ငါမထိုက်တဲ့စေတသိက်တွေဖြစ်တဲ့အဓိမောကစေတသိက်ရှိမယ်ဝိရိယစေတသိက်ရှိမယ်စန္ဒစေတသိက်ရှိမယ်အဲ့ဒီစေတသိက်6ခုလုံးသည်စိတ်89 121မှာ89လည်းအပြည့်မရှင်ဘူး121လည်းအပြည့်မရှင်ဘူးသူရှင်တဲ့ဂဏန်းနေသည်ဇရာထဲမှာပါထားပြီးပြီအဲ့ဒါဝိတက်ဆိုရင်ဇရာလေးကိုတစ်ချက်ကြည့်လိုက်ပါဝိတက်စေတသိက်ရှင်းနာသည်ဇရာမှာကြည့်ရင်ဝိတက်စေတသိက်ရှင်းနာသည်ဇရာလေးမှာကြည့်ရင်55 55လေးကိုလှမ်းကြည့်လိုက်တာနဲ့အဲ့ဒီ55သည်89အပြည့်မရှင်ထားဘူး121အပြည့်မရှင်ဘူးဆိုတာမြင်တဲ့အတွက်ကြောင့်သူသည်စိတ်အားလုံးတွင်တွင်ကျယ်ကျယ်ဖြစ်တဲ့ပညာတမန်းနဲ့တော့ပါတော်လဲတပ္ပစိတ်တာလည်းမပါဘူးဆိုတာသိရမယ်ဒါတော့ပဲပြောတော့မယ်ဝိစာရဆိုရင်66ပဲရှင်းတယ်အဓိမောကဆိုရင်88 130ရှင်းတယ်ဟုတ်ပါလားရှင်ဝီရိယဆိုလို့ရှိရင်83 105ရှင်းတယ်ပီတိဆိုရင်သောမနတသဟဂုတ်စိတ်50ပါးနဲ့ရှင်းမယ်စန္ဒဆိုရင်69 101နဲ့ရှင်းမယ်အဲ့တော့ဒီစေတသိက်6ခုလုံးပြီး89121မှာအပြည့်မရှင်ဘူးဟိုတချို့ဒီတချို့ရောရောပြုံးပြုံးရှင်တဲ့အတွက်ကြောင့်ပကိန်းလို့သုံးတယ်ဟုတ်ပြီနော်အဲ့တော့နှစ်ခုစလုံးပေါင်းလိုက်မယ်ဆိုရင်တပ္ပစိတ်တာဒါရဏစေတသိက်9ပါးလုံးရောဟာဒီပကိန်းစေတသိက်6ပါးလုံးရောဘယ်ပေါင်းနေမှာရှင်းလဲလို့ပြောရင်89 121ဆိုတဲ့စိတ်အားလုံးမှာတွင်တွင်ကျယ်ကျယ်ရှင်တဲ့အတွက်ကြောင့်အညာတမန်လို့သုံးသွားတယ်ဒါလေးသိဖို့ပဲစိတ်အားလုံးမှာတွင်တွင်ကျယ်ကျယ်ရှင်နိုင်တဲ့အညာတမန်စေတသိက်ပေါင်းဘယ်လောက်ရှိပါလဲ73ပါးအဲ့ဒီ73ပါးထဲမှာမှ9ပါးအုပ်စုသည်89121အကုန်လုံးနဲ့ရှင်တယ်6ပါးအုပ်စုကဟိုတချို့ဒီတချို့ရှင်တယ်ဟိုတချို့ဒီတချို့ရှင်တဲ့စေတသိက်ကိုနာမည်တက်မယ်တကယ်စေတသိက်စိတ်အားလုံးနဲ့အပြည့်ရှင်တဲ့စေတသိက်9ပါးအုပ်စုကိုနာမည်တက်မယ်နှစ်ခုပေါင်းလိုက်မယ်ဒီ9ပါးရော6ပါးရောပေါင်းလိုက်တဲ့73ပါးသည်89121မှာတွင်တွင်ကျယ်ကျယ်ရှင်လို့အညာတွင်တွင်ကျယ်ကျယ်ရှင်ရင်အညာအကုန်အမြဲရှိရင်တပ္ပစိတ်အချို့ရောပြုံးပြုံးရှင်ရင်ဘလောက်သိရင်လုံလောက်ပြီအဲ့ဒီမှာမှကျမတို့ပကိစေသိက်6ခုနဲ့ပတ်သက်ပြီးတော့ရှင်ဘုံရှင်နည်းတွေမနေ့ကကျမသင်ပြီးပြီထင်လို့ဆိုရိုးချပြီးပြီထင်လို့နည်းနည်းပြောမိတယ်အဲ့ဒီတော့ဆိုရိုးချပြီးမှအဲ့ဒါကိုပြန်သင်ပါမယ်ကြားပြီနော်ဒါဆိုကျမတို့နောက်တော့အုပ်စုတက်မယ်